တန်ကိုရီးယားနိုင်ငံရေပြင်မှာလွန်ခဲ့တဲ့နှစ်နှစ်နီးပါးမှာနှစ်မြုပ်သွားတဲ့တန်6800လေးကျင်းတင်မောကြီးကိုစိတ်ကန်းကိုဆွဲသွားဖို့ဒီကနေ့စနေနေ့မှာပဲတွန်းတင်မောဘော်ကိုအောင်မြင်တဲ့တင်နိုင်ခဲ့ပါပြီ။ဒီတူးတဲ့အရန်ကြီးမားတဲ့တင်မောကြီးကိုတင်နိုင်မှုတော်တော်ကိုခက်ခဲခက်ခဲလှုပ်ဆောင်ခဲ့ကြရပြီးတော့ဒီအဆင့်ကတင်မောကိုကန်းချီကိုပြန်တဲဖို့အခက်အခဲဆုံးနောက်ဆုံးအဆင့်ဖြစ်ပါတယ်။ဒီတင်မောကိုမိုင်50ကျော်ဝေးတဲ့စိတ်ကန်းကိုရအောင်ဆွဲသွားဖို့သတင်းတစ်ပတ်နှစ်ပတ်ကြာမှဖြစ်ပြီးတော့အဲ့ရောက်ရင်တော့ပျောက်ဆုံးနေတဲ့အလောင်း၉လောင်းကိုတင်မောရဲမှာရှာဖွေမှာဖြစ်ပါတယ်။စီဝိုးလို့ခေါ်တဲ့တင်မောဟာ2014ခုနှစ်ဧပြီလ16ရက်နေ့မှာတိမ်းမောက်သွားတာဖြစ်ပြီးတော့လူပေါင်း304ဦးသေဆုံးသွားရပါတယ်။သေဆုံးသူအများစုကလေးလာရေးခီးထွက်တဲ့အထက်တန်းကျောင်းသူကျောင်းသားတွေဖြစ်လို့တနိုင်ငံလုံးတုံ့လှုပ်ကြေကွဲခဲ့ရပြီးတော့ဘယ်သူမှသိကူးမဆိုင်တဲ့အများပြည်သူတည်ယူပို့ဆောင်ရေးဘေးကင်းလုံခြုံမှုနဲ့စီးကျက်မှုအပိုင်းပေါ်လျော့တာတွေကိုအများကဝိုင်းထောက်ပြခဲ့ကြပါတယ်။မကြခင်ကပဲယာရုကဖယ်ရှားခံခဲ့ရတဲ့သမရပတ်ခွန်ဟေအစိုးရရဲ့ညံဖြစ်တဲ့ကယ်ဆယ်ရေးဆောင်ရွက်မှုတွေကိုလည်းအများကဒေါသထွက်ခဲ့ကြပါရဲ့ရှင်။